ဇန်နဝါရီလ6ရက်ပြတိုလာဇန်တရက်နေ့မှာကြာရောက်တဲ့ကီယင်နှစ်တစ်ကူနှစ်အထိမ့်မဲ့အဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတဝင်လွှာပေးပို့ခဲ့ရမှာပြည်ရင်းစစ်တမ်းနှစ်ပေါင်းများစွာခံခဲ့ရတဲ့ကီယင်တိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးမဖြစ်မနေရယူဖို့လိုအပ်ကြောင်းအလေးပေးဖော်ပြထားပါတယ်ဒီကင်းနှစ်တစ်ခုနှစ်ခန်းနာတွေကိုအမေရိကန်ပြည်ထောင်စုဥရောပနဲ့ဩစတြေးလျအပါအဝင်နိုင်ငံတကာရောက်ကင်းရင်ပြည်သူတွေကလည်းဆင်နွှဲကျင်းပခဲ့ကြပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ကရင်ပြည်ကရင်ရ2958ခုနှစ်ကနေ2958ခုနှစ်ကိုကူးပြောင်းတဲ့နှစ်ဖြစ်ပါတယ်။ကရင်နှစ်တစ်ခုအထိမ့်မဲ့အဖြစ်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့တဝင်းလွှာပေးပို့ခဲ့ရမှာဆယ်စုနှစ်ပေါင်းများစွာပြည်တွင်းစစ်စိုးကျိုးဒဏ်ရာဒဏ်ချက်တွေကိုပြင်းထန်စွာခံခဲ့ရတဲ့ကရင်တိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးကိုမဖြစ်မနေရယူဖို့လိုအပ်ကြောင်းနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းများမှာဖြောက်မတ်တည်ကြည်တတိကြီးတဲ့ကရင်တိုင်းရင်းသားတွေရဲ့စွမ်းရည်ကိုအထူးအလေးထားအားကိုးကြောင်းဖော်ပြထားပါတယ်အရင်ဗြိတိရှ်ကိုလိုနီနယ်ချဲ့လက်အောက်နေရာဒေသအလိုက်နေထိုင်တဲ့အပေါ်မူတည်ပြီးရှိခဲ့တဲ့ကရင်နှစ်တစ်ခုနှစ်အမျိုးမျိုးကိုတနည်းတည်းတပေါင်းတစုတည်းကျင်းပနိုင်ဖို့ကရင်ခေါင်းဆောင်တွေညှိနှိုင်းသဘောတူခဲ့တဲ့ရလဒ်အဖြစ်ပြတိုလာဇန်တရက်နှစ်ကိုကရင်နှစ်တစ်ခုနှစ်အဖြစ်တရင်ဝင်သတ်မှတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုမန်နီဆိုတာပြည်နယ်ကရင်အဖွဲ့အစည်းဥက္ကဋ္ဌစောနေထူးက VOE ကိုပြောပါတယ
်။ကရင်လုံးကကရင်နယ်ကဒီနှစ်တစ်ခုလောက်တာနေရာဒေသအပေါ်မှာပဲသူတို့နေထိုင်တဲ့နေရာအလိုက်ပဲသူတို့လောက်ကြတယ်လေတောင်ပေါ်မှာနေတဲ့လူတွေကလည်းရက်တစ်မျိုးလောက်ကြတယ်ဟုတ်ဒယ်လ်တာတို့ဒီနေပြတ်မှာနေတဲ့လူလည်းတစ်မျိုးလောက်ကြတယ်ခရီးရလည်းတစ်မျိုးလောက်ကြတယ်ဗုဒ္ဓဘာသာလည်းတစ်မျိုးလောက်ကြတယ်ပေါ့နော်ရက်တွေမတူကြဘူးဒါပေမဲ့ကျွန်တော်တို့ကရင်ခေါင်းဆောင်တယ်ပေါ့နော်သူတို့ကဒီအင်္ဂလိပ်ခေတ်မှာပေါ့ဒီတိတ်တိတ်ကြတော့ကျွန်တော်လည်းအခုမပြောနိုင်ဘူးလောဆယ်တော့အဲ့မှာသူတို့ကြိုးစားပြီးတော့ပေါ့နော်အင်္ဂလိပ်ဆိုရစီမှာတင်ပြတဲ့ခါကျတော့နောက်ဆုံးတော့ဒီကျွန်တော်တို့အခွင့်ရတာပေါ့နော်လုံးမဲ့ခွင့်အဲ့ဒါတော့မကင်ကြားထဲမှာကျွန်တော်ကတော်တော်လေးအကောင်းဆောင်တွေကကျွန်းမင်းပြောဆိုရတယ်ဘာဆိုတော့လူတွေကအကုန်လုံးကအစွဲတွေရှိကြတယ်လေဗုဒ္ဓဘာသာလည်းဗုဒ္ဓဘာသာအရာဒီခရစ်ယာန်နဲ့ခရစ်ယာန်အရာအဲ့လိုစွဲနေရှိကြတဲ့ခါကျတော့ဒီနေ့ကရင်နှစ်တကူနှစ်ဖြစ်သတ်မှတ်မယ်ဆိုတော့အဲ့လိုမျိုးဖြစ်ဖို့ဆိုတာတော်တော်လေးကိုခက်ခဲတယ်ဒါနဲ့လည်းအဲ့ချက်ချင်းကြတဲ့မှာသူတို့ကြိုးစားခဲ့ပြီးတော့ဒီခုပမာဏညာတနိုင်ငံလုံးမှာပမာဏညာတော့မကဘူးလေကိုကတော့ကရင်နယ်ကဒီနိုင်ကပါမနိုင်ငံတကာမှာရောက်နေကြတယ်တော်လည်းပဲသူတို့ကအဲ့နေ့ကိုသူတို့ကကရင်နှစ်တစ်ခုဖြစ်လူတိုင်းကလက်ခံကြတယ်လေ
ဒါကြောင့်နှစ်တစ်ခုနေ့ဟာကရင်လူမျိုးတွေကြားမှာစီးလုံးညီညွတ်မှုတာမကကရင်လူမျိုးစာပေရင်ကျေးမှုတည်တံ့ရေးအတွက်လည်းအရေးပါတဲ့နေ့ဖြစ်တယ်လို့စောနေထူးကဆိုပါတယ
်ဆိုတော့အဲ့နေ့ကတကယ်ကျွန်တော်တို့ရဲ့ဒီအာစီလုံးကျေးနော်ဒီတော့ဒီပြီးသွားခဲ့တဲ့ခေါင်းဆောင်တွေစူးစမ်းမှုတွေကဒီသူတို့ရဲ့အာစူးစမ်းမှုတွေကိုပေါ်ပြလာလို့ပေါ့နော်အဲဆိုတော့ကျွန်တော်ကဒီနေ့ဟာတကယ်ကိုဟိုကျွန်တော်တို့ကရင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဖြစ်တယ်ကရင်လူမျိုးတွေဟာနော်သူရဲ့ဒါပေသူရဲ့ယဉ်ကျေးမှုသူရဲ့နေရက်ဒီဟာလည်းအတိအကျရှိတယ်ဆိုတော့ကြောင်းနော်လူမျိုးတစ်မျိုးမှရှိတဲ့နဲ့ခေါင်းကရှိတယ်ဆိုတော့ကြောင်းပေါ်ပြတဲ့နေ့တစ်နေ့လည်းဖြစ်တာပေါ့နော်
အခုလိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ကင်လူမျိုးတွေကနေပြီးတော့အခုလိုရိုးရမပြတ်အစင်လာမပြတ်ကျင်းပတဲ့အခါမှာကင်ပြည်နယ်ကိုယ့်ရဲ့မွေးရမြေမှာကျင်းပတဲ့အခြေအနေပေါ့နော်အဲ့ဒီနှစ်ခုကွာခြားချက်ဘယ်လိုများရှိမလဲရှင
်ကျွန်တော်ခြေလမ်းတော့ပုံမှန်လေးမှာကြားတယ်ကျွန်တော်မွေးရမြေမှာဆိုလို့ရှိရင်နေ့ရက်တိကျမှာပဲကျွန်တော်လောက်ကြတာဖြစ်တယ်ဒီမှာကြတော့ဒီလူတွေကအလုံးစက်တဲ့ဆိုတော့နော်ဒီအဲ့ဒီလက်တကူကြတဲ့နေမှာလှုပ်ချင်ပေမဲ့အာမလှုပ်နိုင်ကြဘူးပေါ့နော်ဒါပေမဲ့အချိန်ရတာတို့အာတိုင်တဲ့နေမှာလှုပ်ကြတာလေအဲ့ဒါကြောင့်ရက်တကအမျိုးမျိုးထွက်လာကြတာပေါ့နော်ပြီးတော့လဲကျွန်တော်ဘက်ကမှာဆိုလို့ရှိရင်အခုကထောင်းမင်းကြတယ်လေထောင်းမင်းကြတော့ကျွန်တော်ကဘယ်လိုမှပြန်မလှုပ်လို့မရဘူးတော်တော်လေးကိုကြည့်တယ်သူသိလို့ဆိုလို့ရှိရင်ဒီကျွန်တော်လည်းကြတယ်ကတော့လေဤလေကျွန်တော်အင်ဒိုတွေပဲလောက်ကြရတယ်ဟုတ်ပမာဒီမှာဆိုလို့ရှင်ခုတ်ပြင်းပြင်းနဲ့တော့ပါလို့ကြတော့ပြမှာလည်းလောက်ကြတော့တော်လေးကိုတို့ကောင်းတာပေါ့နော်ဒီအာဇာပွဲတွေနဲ့ဘောလုံးပွဲတွေနဲ့ကြီးကြီးပြင်ပကြတယ်လေဒီမှာကျွန်တော်ကအဲ့လိုမျိုးမလုံနိုင်ကြဘူးပေါ့နော်ပြီးတော့ဒီမှာအင်ဒိုလို့တဲ့ခါကျရင်ကျတော့ဒီနေရာလေးကစားရတာတော်လေးအခက်အခဲရှိတယ်
ကရင်လူမျိုး2000ကျော်နေထိုင်တဲ့မနီဆိုတာပြည်နယ်အပါအဝင်အရီဇိုနာ၊အင်ဒီယားနာ၊ဆောက်ဒကိုတာစတဲ့အမေရိကန်ပြည်ထောင်စုပ ပြည်နယ်တဝမ်းမှာအများအားလိုက်ရဖြစ်တဲ့စနေတနင်္ဂနွေနေ့တိုက်ဆိုင်ပြီးကင်းနှစ်တစ်ကူပွဲတော်ကိုကျင်းပခဲ့ကြပါတယ်။ကင်းမျိုးဆက်တဲ့လူငယ်တွေကိုရိုးရအမွေနှစ်ထိမ့်သိမ်းနိုင်ဖို့လက်ဆင့်ကမ်းတဲ့အနေနဲ့ကင်းနှစ်တစ်ကူပွဲတော်တွေမှာအဓိကအရေးပါတဲ့ရိုးရအတိမှုတ်ဖြစ်တဲ့ဖားစီတီးတာအပါအဝင်ဝညက်အကဒုံရိပ်အကတွေနဲ့ဖျော်ဖြေခဲ့ကြသလိုရိုးရချင်းလုံးခက်